ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာတရုတ်စစ်ကြင်ရဲ့ဆန္ဒပြပွဲတစ်ခုဒီကနေ့တနင်္ဂနွေနေ့မှာဖြစ်ပွားခဲ့တာကိုရဲတွေကအမြန်ဆုံးလူစုခွဲခဲ့ပါတယ်။သူပိုင်ကိုပိုင်အငင်းပွားနေတဲ့ရေပိုင်နဲ့ထင်းမှာဗီယက်နမ်ငါးဖမ်းလှေကိုတရုတ်ရေတပ်ရေရင်တွေကအတင်းဝင်ပြီးတော့တိုက်ခဲ့တဲ့ဖြစ်ရပ်ကိုမကျေနပ်ကြတဲ့အတွက်မြို့လယ်မှာလူတရာကျော်စုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ယူနီဖောင်းဝတ်ရဲတွေအရွက်ဝတ်ရဲတွေကလမ်းတွေကိုပိတ်ပြီးတော့ဆန္ဒပြခေါင်းဆောင်တွေအထူးသဖြင့်ဒီအော်ဟစ်ဆန္ဒပြနေသူတွေကိုဘတ်စကားတွေဘောကိုအတင်းတင်ဆောင်ဖမ်းဆီးသွားပါတယ်။တရုတ်စန့်ကျင်ရေးဆန္ဒပြမှုတွေကနေပြီးတော့အစိုးရစန့်ကျင်ရေးဆန္ဒပြမှုတွေအသွင်ပြောင်းသွားမှာကိုဗီယက်နမ်ကွန်မြူနစ်ပါတီကဒီစိုးရိမ်နေတဲ့အတွက်နှိမ်နင်းနေတာဖြစ်တယ်လို့တုံ့သက်သူတွေကပြောပါတယ်ရှင်။